အစ္စရေးကကွယ်ရေးဝန်ကြီးနဲ့ပါလက်စတိုင်းသမ္မတတို့တနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။တဟာနှစ်ပေါင်းများစွာအတွင်းအဆင်မြင်ကောင်းဆောင်တွေပထမဆုံးတွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်။ပါလက်စတိုင်းသမ္မတမော်မွတ်အဘတ်စ်နဲ့အစ္စရေးကောင်းဆောင်တွေကြားဆက်ဆံရေးတွေလုံးဝနှိပါရတ်တော့မလို့ဖြစ်နေပေမဲ့ကောင်းဆောင်တို့တွေ့ဆုံခဲ့ကြတာကိုကြည့်ရင်ဆက်ဆံရေးလမ်းကြောင်းတွေပြောင်းလဲလာနိုင်ရဲ့ရှိတဲ့သဘောလည်းဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဟောင်းဘင်ဂျမင်နေတန်ယာဟိုလက်ထက်မှာပါလက်စတိုင်းတို့အပေါ်တင်းမာတဲ့မူဝါဒတွေချမှတ်ခဲ့တာကြောင့်အဲ့ဒီကာလတစ်လျှောက်လုံးနှစ်ဖက်ဆက်ဆံရေးတွေမပြေမလည်ဖြစ်နေခဲ့ပါတယ်။အမေရိကန်သမ္မတဟောင်းတုံနဲ့ထရမ်ကလည်းအစ္စရေးဝန်ကြီးချုပ်ဟောင်းနေတန်ယာဟူရဲ့ပါလက်စတိုင်းဆရာတင်မာတဲ့မူဝါဒတွေကိုထောက်ခံခဲ့တယ်လို့အမေရိကန်တန်ယုံကလည်းတယ်အဗစ်မြို့ကနေဂျေရုဆလမ်မြို့စီပြောင်းဖွင့်ခဲ့ပါတယ်။အဲဒီနှစ်တည်းအတွင်းပါလက်စတိုင်းသမ္မတအဘတ်စ်ကအမေရိကန်ပြည်ထောင်စုနဲ့ရောအစ္စရေးနဲ့ပါဆက်ဆံရေးတွေရပ်တန့်ထားခဲ့တာပါ။သမ္မတအဘတ်စ်ဟာညီညာရေးဆွေးနွေးပွဲလုပ်ဖို့စိတ်ချရတဲ့သူမဟုတ်ဘူးလို့ဝန်ကြီးချုပ်ဟောင်းနေတန်ယာဟူကအချိန်ချင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဝေဖန်တဲ့သူတွေကတော့ဝန်ကြီးချုပ်ဟောင်းနေတန်ယာဟူအနေနဲ့ပါလက်စတိုင်းနဲ့ညီညာရေးဆွေးနွေးမှုမလုပ်ချင်တဲ့အတွက်တမင်တသက်အကြောင်းပြတာလို့ရှုမြင်ပါတယ်။ Israel ဝန်ကြီးချုပ်တဲ့ Naftali Bennett နဲ့ American သမ္မတ Joe Biden တို့သမ္မတအင်ပီရိုမှာတွေ့ဆုံလိုက်ပြီးမကြာခင်ပါပဲ။ Israel နဲ့ Palestine ထိပ်တန်းကောင်းဆောင်တွေတွေ့ဆုံဆွေးနွေးမှုပေါပေါက်လာတာပါ။ Israel တို့ထိန်းချုပ်ထားတဲ့ Gaza မြစ်အနောက်ဖက်ကန်ကသမလာမြို့မှာကောင်းဆောင်နှစ်ယောက်တို့တနင်္ဂနွေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြောင်း Israel နဲ့စင်သတင်းစာ Harris မှာလည်းဖော်ပြထားပါတယ်။